တနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ် NCA ကိုအစိုးရနဲ့လက်မှတ်ရေးထိုးတဲ့အခါတိုင်းသားလက်နက်ကိုင်အဖွဲ့အားလုံးအတူတကွပါဝင်လက်မှတ်ရေးထိုးနိုင်ရေးအတွက်ဆက်လက်တောင်းဆိုညှိနှိုင်းသွားမယ်လို့လက်နက်ကိုင်တိုင်းသားခေါင်းဆောင်တွေကပြောပါတယ်။ဩဂုတ်လ21ရက်ကနေ23ရက်နေ့ထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့များထိပ်သီးညီလာခံကနေအစိုးရကိုဘယ်လိုချင်းကတောင်းဆိုမလဲဆိုတဲ့ဆွေးနွေးမှုတွေမပြီးပြတ်နိုင်သေးတာကြောင့်ဩဂုတ်လ24ရက်နေ့ထိနောက်ထပ်တရက်ဒိုဘီဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါ။NCA စာချုပ်ကိုတိုင်းသားလက်နက်ကင်အဖွဲ့အားလုံးလက်မှတ်ရေးထိုးမှသာတနိုင်ငံလုံးအတိုင်းအတာဆောင်တဲ့အပြစ်ခတ်ရစေးရေးသဘောကိုဆောင်းမှဖြစ်တာကြောင့်တိုင်းသားလက်နက်ကင်အဖွဲ့အားလုံးအစိုးရနဲ့သဘောတူလက်မှတ်ရေးထိုးနိုင်ရေးကိုတိုင်းသားတွေဘက်ကလိုလားနေကြတာပါအစိုးရကတော့ NCA စာချုပ်မှာတဖွဲ့ချင်းစီလက်မှတ်ရေးထိုးကြဖို့ဩဂုတ်လ17ရက်နေ့ကလေးကဖိတ်ကြားစာတွေပေးပို့ထားပြီးဖြစ်ပါတယ်အစိုးရရဲ့ဖိတ်ကြားချက်ကိုတုံ့ပြန်နိုင်ဖို့လက်နက်ကင်တိုင်းသားအဖွဲ့တွေရဲ့ထိပ်သီးညီလာခံကိုဩဂုတ်လ23ရက်တနင်္ဂနွေနေ့ထိဆွေးနွေးခဲ့ကြပြီးအခုလာမယ့်အပတ်အတွင်းအစိုးရထိပ်ပိုင်းခေါင်းဆောင်တွေတက်မတော်ခေါင်းဆောင်တွေနဲ့တွေ့တဲ့အခါအားလုံးပါဝင်လက်မှတ်ရေးထိုးခွင့်ပေးဖို့ထပ်မံတောင်းဆိုသွားမှာဖြစ်တယ်လို့လက်နက်ကင်တိုင်းသားအဖွဲ့တွေရဲ့ပြောခွင့်ရသူဗိုလ်မှူးကြီးခွန်အုပ်ကပြောပါတယ
်အားလုံးပါဝင်ရေးမှုဆိုတဲ့အဖွဲ့ပေါင်း20ဖွဲ့ကြီးရဲ့ဖြစ်နိုင်မလား20ဖွဲ့ရဲ့19ဖွဲ့ဖြစ်နိုင်မလားဒုတိယဖြစ်မလားသက်ကုန်အဖွဲ့တွေကမှလက်မခံတဲ့အဖွဲ့တွေကိုကြည့်ကြံခဲ့အောင်မယ်ဆိုရင်ဘယ်လိုအာမခံရပေးမလဲပေါ့ဗျာ။အဲဒါကိုဒါနောက်ဆုံးဖွဲ့ကြီးရဲ့ခေါင်းဆောင်ကြီးတွေကကန့်ကွက်ဆုံးပြမှာဖြစ်တယ်ခင
်ဗျ။ NCA စာချုပ်ကိုလက်မှတ်ရေးထိုးကြဖို့အစိုးရကဖိတ်ခေါ်ခဲ့ပြီးနောက်ပိုင်းလက်နက်ကိုင်အဖွဲ့တချို့ကတဖွဲ့ချင်းအလိုက်လက်မှတ်ထိုးသွားမယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။တကယ်တော့ NCA စာချုပ်ကိုလက်မှတ်ထိုးဖို့တဖွဲ့ချင်းဆုံးဖြတ်ကြတာသာဖြစ်ပြီးNCA စာချုပ်လက်မှတ်ထိုးချိန်မှာအားလုံးပါဝင်ထိုးကြဖို့ကိုအဖွဲ့အားလုံးကမူအားဖြင့်လက်ခံထားကြတယ်လို့ဗိုလ်မှူးကြီးခွန်အိုကာကပြောပါတယ်
။လက်မှတ်ထိုးမယ်မထိုးဘူးကတဖွဲ့ချင်းဆုံးဖြတ်တာတော့မှာ။ဘို့တော့တဖွဲ့ချင်းကတော့ဒီကမထိုးဖြူပေါင်းပြီးတော့ထိုးမယ်။ပြည်သားခံတဲ့ကတော့အားလုံးလိုလိုပါတော့တာ။မထိုးတဲ့အဖွဲ့ကမရှိဘူးလို့ဒီမှာတာပေါ့။ဘို့တော့လည်းဒီထိုးမဲ့နေရာမှာပေါ့။အဝေးပါဝင်ရေးကိုဆက်မှကောင်းဖို့လို့လိုရဲဆိုတဲ့အချက်လေးတစ်ခုတော့ဒါကျွန်တော်တို့ဘက်ကပြင်တာပေါ့ဒါမဲ့အစိုးရဘက်ကတော့အားလုံးပါဝင်ရေးရသူလက်ခံနိုင်တဲ့အကမ္ဘာကဘယ်လိုရှိလဲဆိုတော့ပြောသားပြီးလေအဲပြောလာတဲ့ပုံမှာကျွန်တော်တို့ကဆက်ပြီးတော့ဖိချဖြစ်တဲ့သဘောမျိုးလုပ်နိုင်လုပ်ဖို့ပေါ့အဲ့လိုမျိုးသင်နေတာဖြစ်ပါတယ်
မကြခင်ညပိုင်းမှာသမရတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကကြီးငါးကြီးအဖွဲ့တွေဖြစ်တဲ့ KNU ကရင် KIO ကချင် SSPB ရှမ်း KNPP ကယားနဲ့ MNSP မွန်လက်နက်ကိုင်ခေါင်းဆောင်တွေပါတဲ့ရှစ်ဦးအဖွဲ့ဟာနေပြည်တော်မှာတွားရောက်ဆွေးနွေးကြမယ်လို့ဗိုလ်မှူးကြီးခွန်အောင်ကာကပြောပါတယ
်ဒီလားအောက်ကလာမကုန်ရင်တော့ Big 5လို့ခေါ်တဲ့ကြီးငါးကြီးပေါ့ကျွန်တော်တိုင်းသားဘက်ကကြီးငါးကြီးရဲ့ထိပ်ကြီးကောင်းဆောင်တွေကဒီပြည်တော်သူအစိုးရအကြီးအကဲတွေတတ်မတော်ကြီးကဲတွေနဲ့တွေ့မှာဖြစ်ပါတယ်။ဦးအောင်မင်းတို့နဲ့တွေ့တဲ့ SD ပွဲကကြော်ဖြတ်ခဲ့ပြီ။အလူကတော့အဲ့ဒီပွဲကိုထပ်လောင်းပြီးတော့သွားမိုးချက်ပြောင်းနိုင်တဲ့ဒီထိပ်ကြီး၅ဦး SD ကကကောင်းဆောင်ပေါင်းဦး၈ဦးကော်မတီပေါ့။၈ဦးလို့ရှိရင်ကနောက်ဆုံးပြပမှုအတွက်ပေါ့လေ။တခါကအစိုးရဘက်ကထိပ်ပြီးခေါင်းဆောင်တွေဒီကဲတွေနဲ့တွေ့ဖို့ကြီးတယ်ဖြစ်တယ်ခင်ဗျ။ဟု
တ်ကဲ့
ဒါကြောင့်ဒီကြီးပြင်ကတော့ဒါလေးအပိကကြီးပြင်မျိုးပေါ့ဗျာအဲ့လိုတော့ခံမလာပေါ့။ဟောဒါအဆုံးဖြတ်ပေးရမယ်ပို့တော့ပ
ဲ။ NCA စာချုပ်ကိုလက်မှတ်ထိုးပြီးရင်တိုင်းသားတပ်ဖွဲ့တွေရဲ့လက်နက်တွေအားလုံးဖြုတ်သိမ်းသွားမယ်ဆိုတဲ့သဘောမျိုးတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်မကြသေးခင်ကပြောဆိုခဲ့တဲ့အချက်နဲ့ပတ်သက်လို့ဗိုလ်မှူးကြီးခွန်အိုကာကအခုလိုသုံးသပ်ပြောဆိုပါတယ
်။ NCA ထဲမှာကအဲ့ဒီလည်းနဲ့ဖြုတ်သွင်းရေးကိစ္စအပါအဝင်ပေါ့ဗျာဒီပြန်လဲပေါင်းစည်းခြင်းကိုနိုင်ငံရေးဆွေးနွေးပွဲလုံးဝပြီးစီးပြီးတော့နိုင်ငံရေးဆွေးနွေးပွဲမှာရရှိတဲ့ရလတ်မဲ့အမည်ဆွေးနွေးမယ်ဆိုတာပါလေဗျာစာချုပ်ထဲမှာတော့အခုအပြင်မှာအလွတ်တဘောပြောနေတာကတော့ကာကွယ်ရေးဦးစီးချုပ်ဘက်ကသူ့အမည်သူ့ရဲ့တမတော်အမည်သဘောထားဟိုတစ်ခါပါပြောနေတယ်လို့တော့ကျွန်တော်ထင်တယ်ဗာပြောမဲ့အမည်ပြောတယ်လို့တော့ကျွန်တော်မထင်ဘူး
မြန်မာတနိုင်ငံလုံးမှာတိုင်းသားလက်နက်ကိုင်အဖွဲ့22ဖွဲ့ရှိပြီး NCA စာချုပ်ကိုလက်မှတ်ရေးထိုးနိုင်ဖို့ညှိနှိုင်းခဲ့တဲ့15ဖွဲ့နဲ့အစိုးရကလက်မှတ်မထိုးနိုင်သေးဘူးလို့ပြောထားတဲ့အဖွဲ့6ဖွဲ့ရှိပါတယ်
အဲ့ဒီထဲမှာတအောင်ပလောင်ကိုကန့်ရခိုင်တပ်မတော်လာဟုသမကဝအမျိုးသားအဖွဲ့ချုပ်ရခိုင်အမျိုးသားကောင်စီတို့ပါဝင်ပါတယ်ခင်ဗျာ